ချင်းပြည်နယ်ရဲ့လက်တလောဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်အိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်ရဲ့ထွက်ပြေးတိမ်းရှောင်သူတွေပိုးပြီးများလာတဲ့အတွက်အခုဆိုစုစုပေါင်း2000ဝန်းကျင်ရှိသွားပြီလို့မီဇိုရန်အခြေစိုက်ချင်းလူခွေရေးအဖွဲ့တစ်ခုကပြောပါတယ်။မင်းတက်ဖလန်တီးတိမ်စတဲ့မြို့တွေကနေအိန္ဒိယနိုင်ငံဘက်ထွက်ပြေးသူတွေများနေတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုရဲမောင်ကပြောပြမှာပါရှင်။
ချင်းပြည်နယ်ထဲမှာစစ်တပ်နဲ့ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကြားလက်တလောဖြစ်နေတဲ့ပြစ်ခတ်တိုက်ခိုက်မှုတွေကြောင့်ချင်းပြည်နယ်နဲ့ကပ်နေတဲ့အိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်ဘက်ကိုထွက်ပြေးတိမ်းရှောင်သွားသူအရေအတွက်ဟာတောင်းကနန်းရှိသွားပြီလို့မီဇိုရန်အခြေစိုက်ချင်းအရက်ဖက်အဖွဲ့တွေကပြောပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့ပြီးနောက်ပိုင်းမီဇိုရန်ပြည်နယ်ဘက်ထွက်ပြေးကြသူတောင်းကနန်းလောက်ပဲရှိခဲ့ပေမဲ့ဧပြီလကစခဲ့တဲ့ချင်းပြည်နယ်တွင်တိုက်ပွဲတွေကြောင့်တောင်းနဲ့ချီထွက်ပြေးနေတာလို့ချင်းအရက်ဖက်အဖွဲ့အစည်းနဲ့တာဝန်ခံဆလိုင်းခင်မောင်ကပြောပါတယ်။
အဆမ်းကတိတ်တော့မရှိခင်မှာ2000ဝန်းကျင်ရှိတယ်ဆိုတော့အဲ့ဒီတိတ်တော့မရှိခင်မှာ MP ရေဟောပြီးပါတယ်2ရောက်တော့ပါတယ်ဆွတ်တော်အမတ်တွေပေါ့ဆိုတော့ဒီတိတ်တော့ရှိခင်မှာအရွာလက်အစုလိုက်ပုံလေးတို့ဖက်ပြီးကြတော့အဲ့လိုလူများတာဖြစ်တယ်ဒီစရောမအစရဲ့ data ရတော့15400ဖြစ်တယ်သူတို့စီးမမထည့်ထားတဲ့လူတွေများကြည့်ရှိနိုင်တယ
်ထပ်ပြီးတင်းဆောင်သူတွေထဲမှာလူငယ်အများအပြားပါဝင်ကြောင်းကိုမီဇိုရန်အခြေစိုက်ချင်းလူအခွင့်အရေးအဖွဲ့CHRO ရဲ့ဒုတိယညင်ကြဲမှုစလိုင်းစာအုပ်စီရင်က VOA ကိုပြောပါတယ
်။သူတို့အစိုးရဖက် list ရဲ့ဟာစတောင်းခွဲပေါ့နော်။စတောင်းလို့နေဆုံးရှိနေတဲ့အခုမီဇိုရန်ဖက်ကိုရောက်နေတဲ့လူတွေလေ။ဖြစ်နေမှုကပူကြီးလေလေလူတွေကပူကြောက်လန့်နေလေဆက်ပြီးတင်းချောင်းနေလေဖြစ်နေတော့အခုနောက်ပိုင်းမှာရောက်လာတဲ့လူတွေကတော့ဒီဤသားစုကြီးစစ်ဖြစ်လို့ကြောက်လန့်ပြီးတော့ထွက်ပြေးလာတဲ့ဤသားစုလိုက်ဖြစ်တယ်လို့လူမျိုးတွေတော်တော်များတယ်။
ချင်းပြည်နယ်နဲ့ကပ်နေတဲ့မီဇိုရန်ပြည်နယ်ဘက်ကိုအစောပိုင်းတင်းချောင်သူတွေထဲမှာချင်းပြည်နယ်ထဲကဖလန်းမျိုး၊တီးတိမ်မျိုးနဲ့စကိုင်းတိုင်းကလေးမျိုးကရဲတပ်ဖွဲ့ဝင်အများအပြားပါတယ်လို့ဒေသအခြေစိုက်သတင်းဌာနတချို့ကဖော်ပြပါတယ်။ရဲဝင်နဲ့စုစုပေါင်း900လောက်ရှိလိမ့်မယ်လို့ချင်းလူခွင့်ရေးအဖွဲ့ CHRO ကပြောပါတယ်။အိန္ဒိယ၊မဏိပူပြည်နယ်ဘက်လည်းတင်းချောင်ကြသူတွေလည်းရှိနိုင်ပေမဲ့အဲ့ဒီဘက်ကအချက်အလက်တွေကတော့ရနိုင်မှုခရင်ကြောင့်ကိုချင်းအဖွဲ့အစည်းတချို့ကပြောပါတယ်။ဒါပေမဲ့အများစုကတော့မြန်မာနဲ့အရှေ့ကီလိုမီတာ900ကျော်နယ်နိမိတ်ချင်းထိစပ်နေတဲ့မီဇိုရန်ပြည်နယ်တဲပဲခိုလုံကြတာပါမြန်မာဘက်ကထွက်ပြေးလာသူတွေကိုလက်ခံဖို့မခံဖို့နဲ့ပတ်သက်ပြီးအိန္ဒိယဗဟိုအစိုးရနဲ့မီဇိုရန်ပြည်နယ်အစိုးရကြားသဘောထားမတူညီကြပါဘူးဒါပေမဲ့မီဇိုရန်ပြည်နယ်အစိုးရကတော့မြန်မာဘက်ကခိုလုံသူတွေကိုဆက်ပြီးလက်ခံထားပါတယ
်ဒီဗဟိုအစိုးရအနေနဲ့ပေါ့နော်ရူဖျူဂျီတွေကိုလက်မခံထားအောင်ဟိုသူတို့က instruction ပေးထားတယ်မီဇိုရမ်ဘက်ကကျေမနပိုဘက်ကကျေတို့ဆူရတော့တို့အဲ့ဒါမလုပ်ဘူးဆိုပြီးတော့ရင်းပစ်ထားတယ်။ဝင်လာတဲ့လူတွေကတော့ဟိုမတားဘူးပေါ့လက်ခံပေးဖို့ပေါ့နော်။ပြီးတော့အထောက်ပံ့နေလည်းပေးဖို့အဲ့ဒါအိန္ဒိယဘူဆူရနေတဲ့တော့ခုချိန်ချီတော့ညတ်ချတော့တို့ရောတိန်းတာမရှိသေးဘူး
။စစ်အာဏာတင်ထားတဲ့မြန်မာနိုင်ငံမှာအကြမ်းဖက်နှိမ်နှင်းမှုတွေကြောင့်ဘေးလွတ်ရာထွက်ပြေးလာတဲ့မြန်မာပြည်သူတွေဟာမီဇိုရန်ပြည်နယ်ဘက်မှာခိုလုံခွင့်ရတဲ့အကြောင်းကိုပြည်နယ်ဝန်ကြီးချုပ်ဇော်ရမ်တန်ဂါကဗဟိုအစိုးရကိုစာပေးပို့ပြီးတောင်းဆိုခဲ့တာပါ။အိန္ဒိယမီဇိုရန်ပြည်နယ်ထဲရောက်လာတဲ့မြန်မာနိုင်ငံသားတွေကိုအဲ့ဒီမှာရှိတဲ့လူမှုရေးအသင်းအဖွဲ့တွေကအဓိကကူညီပေးနေပြီးစားဝတ်နေရေးနဲ့ကိုဗစ်ရောဂါကာကွယ်ရေးအတွက်လည်းလှုပ်ဆောင်ပေးနေကြပါတယ်။ချင်းပြည်နယ်မင်းတပ်မှာဖြစ်ခဲ့တဲ့တိုက်ပွဲတွေကြောင့်မင်းတပ်မျိုးကန်60ရာခိုင်နှုန်းလောက်ဘေးလွတ်ရာထွက်ပြေးနေကြရပါတယ်။တချို့ကတော့တောင်တွေပေါ်မှာပုန်းရှောင်နေကြတယ်လို့တချို့ကအနာဂတ်မြို့တွေခရီးရန်ဖျားเจ้าတွေကကျင်းစင်ထားတဲ့ယာယီဒုက္ခတဲ့စခန်းတွေမှာခိုလုံနေကြပါတယ်။မင်းတက်မျိုးနယ်တွေကယာယီစခန်းတွေမှာလာရောက်ခိုလုံသူ9000ကျော်၊စမီးမျိုးနယ်ကယာယီစခန်းကိုရောက်လာသူ3000ကျော်ရှိတယ်လို့စခန်းတစ်ခုကတာဝန်ခံကပြောပါတယ်
။တို့ဒီမင်းတက်မျိုးထဲမှာတော့အနည်းဆုံးပဲကြာမယ်လို့ထင်ပါတယ်။တကြီးရေအိုတွေပေါ့လေကြာမယ်စစ်ဘောလူကြီးရဲ့ဆရာခိုင်နှုံးလောက်ပဲကြံမယ်လို့ထင်ပါတယ်။အိန္ဒိယကိုသွားတဲ့ဟာကြီးတော့ဒီမြောက်ပိုင်းဘက်ကပြည်သူတွေကတော့ပိုများမယ်ပေါ့လေ
။မင်းတက်မျိုးကနေရက်ဆုံးခွာထွက်ပြေးခဲ့တဲ့ပြည်ဝင်ဒုက္ခတွေတချို့ကတော့နှီးဆက်ရာဆွေမျိုးသားချင်းအိမ်တွေမှာခိုလုံနေကြရတယ်လို့သိရပါတယ်ခင်ဗျာ။